ခုတော့မြန်မာပြည်ကိုတရားဝင်လာရောက်မယ်ဆိုတဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ရဲ့ဒီမြန်မာပြည်ခီးစဉ်နဲ့ပတ်သက်ပြီးတော့နိုင်ငံတကာမှာရောပြည်တွင်းမှာပါဝေဖန်မှုတွေမျိုးမျိုးထွက်ပေါ်နေပါတယ် AP သတင်းဆောင်မကိုကိုဇော်မိုးကျော်ပြောပြခဲ့တာပါခင်ဗျာအခုတခါတော့ပြည်တွင်းမှာဒီလက်ကင်ဖုန်း SIM ကတ်ရောင်းချမှုနဲ့အင်တာနက်လုပ်ငန်းဝင်ငွေကွန်တိုးမြင့်တဲ့ဥပဒေကိုမြန်မာစစ်ကောင်စီကမနေ့ကပဲပြဋ္ဌာန်းလိုက်ပါတယ်စစ်ကောင်စီဥက္ကဋ္ဌကလက်မှတ်ရေးထိုးထုတ်ပြန်လိုက်တဲ့အဲ့ဒီဥပဒေကြောင့်အရင်ဈေးပေါ်ပေါ်ရခဲ့တဲ့ SIM ကတ်တစ်ကတ်ကိုအခွန်ငွေ2000ကျပ်နဲ့အင်တာနက်လုပ်ငန်းဝင်ငွေအပေါ်မှာလဲ1500ကျပ်နှုန်းကနေ3000ကျပ်နှုန်းအထိအခွန်လေးတက်သွားပါတယ်နိုင်ငံတော်ဝင်ငွေတိုးဖို့နဲ့အင်တာနက်အလွန်ကျွန်းသုံးဆွဲမှုကိုထိန်းသိမ်းဖို့ဆိုပြီးစစ်ကောင်စီကအကြောင်းပြပေမဲ့တကယ်တမ်းဘာတွေတက်ရောက်မှုရှိလာနိုင်မှာပါလဲ VOA ကိုဝင်းမင်းကနေမင်းညံ့ရမှာအမည်မဖော်လိုတဲ့စီးပွားရေးလုပ်ငန်းရှင်တူကအခုလိုစာရှင်းပြပါတယ
်ဒီဥပဒေကထူးခြားတာထွက်လာတော့အမှန်တော့သူကဒေတာတွေပဲဈေးတက်လိုက်ပြီဒေတာနဲ့စတက်လိုက်ပြီလေဒေတာနဲ့စတက်လိုက်ပြီတော့လူတွေက Wi-Fi ပဲလှည့်လာတယ်ဒါပေမဲ့စင်ကတ်ကိုဘာကြောင့်မလို့ဆိုတော့အတိအကစင်ကတ်ကိုတစ်ချက်ကုန်နှစ်ချက်ပြတ်ဖြစ်မှာပေါ့နော်လူတွေကိုအင်တာနက်တုံးတာယော့သွားမယ်click to donate to baro banya ku kwa ri tong la yoe twa mae a la pye to tax set po ya la mae bo da mae teja de ku ka lo lu ri ya a tong swae yoe twa la phit ma bo no a tong swae yoe tru lu chin ne pon ya ma da mae de ka ne chan lo tin na lo le taok chi lwa da bae thi le mae bya a le la tan sa ne di upper middle class a lo chan lo tin ne wifi wo di ka tong ni ya to chan lo ku chin thi ya lo ma thi la tin di ta o tong ne lu lan sa a di ka mya da bae aok chi lu lan sa bae phit le mae tin de တချို့ကလေးကြောင့်နေရီနေရီမှာမဟုတ်ဘူးကျွန်တော်စင်ကြေပုံးနေမှာတော့ဆင်ကတ်တရားပေါ်ပြတော့မယ်အဲ့လိုလှက်ပတ်တုံးကြတာဟုတ်လှက်ပတ်တုံးတကယ်ဟောဖြစ်လိုက်ပါညာဆိုတော့သူတို့အဲ့ဒီ PDF ကိစ္စပါညာလည်းပါမယ်ထင်ပါတယ်ကြည့်ရတယ်အဓိကဆင်ကတ်ကိုကြက်တာပေါ့ကြက်တာပေါ့ဆင်ကတ်ကိုနောက်ပြီးတော့အင်တာနက်ကိုကြက်တယ် data ကိုကြက်တယ်အဓိကအဲ့ဒါပေါ့
ဟုတ်ကဲ့အဲ့ဒီကျော်ဒီဆင်ကတ်အသစ်ဝယ်ဖို့အတွက်အရင်ကနဲ့ရှင်းလိုက်အခုဘယ်လိုကွာသွားမလဲ
service provider တခုထုတ်တိုင်းထုတ်တိုင်းထုတ်တိုင်းသူက2000ပေးရမယ်ဆိုတဲ့ဘောဖြစ်တယ်ဒီအဲ့ဆိုရင်တကတ်ထုတ်လိုက်တကတ်ရောင်းလိုက်တကတ်ဖြတ်လိုက်လို့လို့လောက်တာပေးမလို့တော့နဲ့တူပါတယ်ကျွန်တော်လမ်းမမရောင်းနေရလေးကြိုက်တော့ဝယ်ရှိ900လောက်ပဲပေးရအောင်ဆိုတော့အဲ့ဒါတွေကိုသူဖြတ်လိုက်ခြင်းနဲ့တူပါကြည့်ရတာဒါပေမဲ့ service provider တွေကအလကားနီးပါးလောက်အနော်ထားလမ်းမှာရောင်းနေအလကားနီးပါး900ထောင်ဆိုအလကားပေးရဖြစ်မှာပေါ့လေဆိုတော့အဲ့ဒီမှာသူတို့ကတော့သူတို့ကကတ်ကိုတုံးစီခြင်းတယ်အဲ့ဒီမှာ data လည်းပေးထားတယ်ခုနကပြောလို့ဖုန်းတဲတထောင်ဝန်းဆက်လို့ပေးရတယ်ဘာညာပေးထားတယ်ပြီးရင်ဆက်တုံးလိုက်သူတို့အဲ့ရအကျိုးမဲ့ယူမှာပေါ့ဒါပေမဲ့အခုလို့နေထားဆိုတော့ဒါ1000ထိဆိုရင်တော့1000တော့သူတို့တကတ်ကို1000တော့အဆုံးခံမှာမဟုတ်ဘူးလေ။ဆိုတော့အဲ့ဈေးခွက်တော့ပျောက်သွားမယ်ထင်တယ်။ဆိုတော့အဲ့ဒီအဲ့လိုဟိုလူတွေအတစ်ကိုတုံ့ပြန်ကြတော့မဟုတ်တော့ဘူးပေါ့နော်။ service provider တွေထိမှာပေါ့ internet ထိမှာပေါ့
။ဟုတ်ကဲ့နောက်တစ်ခုကဒီ internet ဝန်ဆောင်မှုပေါ့နော်။ data သုံးတာနဲ့ပတ်သက်မဲ့သဘောပေါ့။အဲ့ဒီပုံမှာလည်းဒီဝင်ငွေအနည်းများပေါ်မှုတည်ပြီးတော့ဒီ15ရာခိုင်နှုန်းကနေ30ရာခိုင်နှုန်းထိတိုးကောက်မယ်ဆိုတာကရော
။အခုကတော့လူတွေပေါ်အရန် direct ထိပြီလေ။အဲ့ဆိုတော့โอ้อเยซูอ่ะละเท่มาเรามา900ไก่นูกောက်တယ်ဆိုတော့ဟာโอ้อะများစုอ่ะไม่จีนัดจ๋าอูยา900ไก่นูဆိုတော့ဘာပြောပြ Family อ่ะလည်းမဖြစ်ဘူးလေဖုန်းကိုกောက်တယ်ဆိုတော့အခုက900ไก่นูဆိုတော့ဟာဒီအဲ့ဒါလည်းပုံမှန်တိုင်းဆိုတော့ service provider တွေကကျွန်တော်တို့အရင်က service provider တွေကခံတော်မဟုတ်ဘူးကျွန်တော်တို့တစ်ထောင်ခံကတ်တကတ်ဝယ်မယ်ဟိဆိုရင်တကယ်တစ်ထောင်ရတာမဟုတ်တော့ဘူးလေကျွန်တော်ကုက50ပဲရအထက်မှာဒါပေမဲ့အဲ့ဒီမှာ 5% commercial tax ဘာပြော commercial tax တုံးတယ်အခုဆိုရင်တော့သူပြောတဲ့ပုံစံတိုင်းဆိုရင်900ไก่นูဆိုရင်တကယ်150ပဲရအောင်ဆိုတော့ဖြစ်သွားပြီဆိုတော့ဒါကြီးကဘဲဥပဒေနဲ့တော့ဥပဒေရာ commercial tax ဆိုတာဒီ900ไก่นูပဲဘာမှမကောက်ခွင့်ရှိသေးတာဒါပေမဲ့ तू ကထုံးစံတိုင်းမှာလေပဇက်ဥပဒေဖြစ်မှာပေါ့နော
်ဟုတ်ကဲ့အဲ့ဒီတော့ဒီဥပဒေကြောင့်ဒီနောက်ထပ်ထိခိုက်နေတာတွေရောအထူးသဖြင့်တော့အခုလိုဒီ covid အချိန်မှာပေါ့နော် internet ကိုအဓိကထားသုံးနေရချိန်မှာ
ဒီကတော့ online ဈေးရောင်းနေပြီထိမှာအောင်နော်ဒီလက်ရှိနေမယ်အခုက data တက်တာတော့တော်တော်ထိခိုက်နေပြီ။ဟို online နေပြီးတော့လေဈေးရောင်းတဲ့ဟာပါညာဘောလေအရန်ထိခိုက်လာတယ်ဗောလေအဲ့ဆိုဆိုတော့အခုကဟိုကလေးတွေပညာရေးတို့ဘာလို့အရန်ထိခိုက်လိမ့်မယ်။ online ကလေးတွေပညာသင်တဲ့ဟာတွေကျွန်တော်လုံးဝ short ဖြစ်သွားတဲ့ခုချင်းကျွန်တော်အခုသူတို့ကဘာပူးစမ်းအောင်လဲ wifi တုံးတာမဟုတ် data ပဲတုံးနိုင်နေတယ်။ဒီအများတုံးနိုင်မှာမဟုတ်ဘူးဆိုရင်ပေဝိုက်တော့နေရဖြစ်တော့ခုနက consumer တွေထိခိုက်လိမ့်မယ်ထင်တယ်ကြီးရ
။ Okay အဲ့တော့ဒီဥပဒေတကြောင်ဘသူတွေရောနောက်ဆုံးအမြတ်ထွက်နိုင်မယ်လို့သုံးသပ်နိုင်မယ
်အမြတ်တော့ကျွန်တော်ရှင်ဘလူးမမရအားလုံး loss ဖြစ်တော့မှာ loss of security ရှင်မယ်သူတို့မြတ်မလားလို့စကားဆာဝင်လုံးတက်ဖြစ်မှာဟုတ်ဒီသူတို့ရဲ့အကျိုးစီးပွားတစ်ခုနိုင်ငံရဲ့အကျိုးစီးပွားတစ်ခုတော့ပေါ့လေလုံးတက်တင်တာပဲတိုင်းပြည်တွေတိုးတက်တယ်ဆိုတော့ internet speed နဲ့ဘလောက်မြန်လဲပေါ့မူ TV တိုင်းပြည်ကပြိုင်နေကြရတာလေလူတွေများဘလောက်မြန်များ free ပေးတော့နိုင်မယ်ပေါ့ပြိုင်နေရဥပမာကြောင်းရံပြန်ဖြစ်ပြီးတော့ internet data တန်ဖိုးကနှစ်ဆတက်သွားတယ် internet speed တွေကကျလာတယ်ဆိုတော့လက်ရှိကမ္ဘာကြီးသွားတဲ့ trend နဲ့ပြန်ကြည့်မယ်ဆိုရင်တော့ရတဲ့လူတော့တောင်မှမရှိဘူးတင်တာ။ဘာဖြစ်လို့လဲဆိုတော့အခုကြည့်လေဟိုကတော့မှတိန်တော့အခုသူ့ကွာကြီးရောင်းလိုက်ပြီလေဝေဖန်နီကိုလေ။တေချာတစ်ခုကတော့အခြေအနေမကောင်းတော့ဘူးပေါ့နော်။သူတို့ဟို ဥစ္စာဆုတ်တယ်လို့ပဲမြင်တာပဲကျွန်တော်ထင်တာတော့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ